ဆန္ဒပြပွဲမှတ်တမ်းရုပ်ရှင်ရိုက်ကူးသူဂျပန်နိုင်ငံသားတိုရူကူဘိုတာကိုနောက်ထပ်ထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။ဇူလိုင်လကရန်ကုန်မြို့ဆန္ဒပြပွဲတစ်ခုမှာမှတ်တမ်းရိုက်ကူးရင်းဖမ်းဆီးခံခဲ့ရတဲ့ကူဘိုတာကိုအခုလို3နှစ်ဒီနေ့ချမှတ်လိုက်တယ်လို့တရားရုံးသတင်းရင်းမြစ်တွေနဲ့သံတမန်အတိုင်းဝိုင်းကပြောပါတယ်။ပြီးခဲ့တဲ့ပတ်ဗိုလ်ထူးတုံးကလည်းကူဘိုတာကိုတက်မတော်ဖြူကွဲအချီညိုပြက်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကနောက်အီလက်ထရောနစ်ဆက်သွယ်ရေးပုံမှန်33ကတို့နဲ့တပေါင်းနဲ့ထောင်ဒဏ်9နှစ်ချမှတ်ခဲ့ပြီးသားပါ။ဒီနေ့မှာတော့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့နောက်ထပ်ထောင်ဒဏ်3နှစ်ထပ်မံချမှတ်လိုက်တာမို့စုစုပေါင်းထောင်ဒဏ်10နှစ်ရှိသွားပါပြီ။ဒီနေ့ထောင်ဒဏ်ချမှတ်လိုက်ချိန်မှာသူ့ကိုကျဉ်းကျဉ်းမာမာတွေးခဲ့တဲ့အကြောင်းသူ့ရဲ့ရှေ့နေကပြောသလိုတန်တမာရင်းမြစ်တွေကလည်းပြန်ပြောပြကြပါတယ်။သူ့ကိုအမြဲဆုံးပြန်လှုပ်ပေးဖို့ဂျပန်အစိုးရကလည်းမြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်။သူ့ရဲ့မှုတွေစတင်စစ်ဆေးတဲ့ပြီးခဲ့တဲ့ဩဂတ်လထဲမှာမြန်မာနိုင်ငံဆိုင်ရာဂျပန်အသံမကြီးနဲ့တိုရူကိုဘိုတာတို့တယ်လီဖုန်းဆက်သွယ်စကားပြောခွင့်ရခဲ့ပေမဲ့လူချင်းတွေ့ဆုံခွင့်တော့မရသေးဘူးလို့ဂျပန်အသံရရှိတွေကပြောထားပါတယ်။တိုရူကိုဘိုတာဟာမြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်နဲ့လူနည်းစုတိုင်းသားတွေရင်းနဲ့ပတ်သက်လို့မှတ်တမ်းရုပ်သံတွေလည်းဖန်တီးခဲ့ပူသူဖြစ်ပါတယ်ခင်ဗျ။